နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေကိုချိုးဖောက်မှုနဲ့ဖမ်းဆီးတရားဆက်ဆိုခံရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကုကျော်စိုးဦးတို့အမှုတောက်ကြံနေရုံချိန်မှာတရားလူပြသက်တွေဖြစ်ထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ရဲ့မိသားစုကိုနေပြည်တော်မှာရှိတဲ့ရဲရရှိမိသားစုဝန်ထမ်းအရာကနေနှင်ထုတ်ခံရပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ရဲစာနေ Facebook စာမျက်နှာမှာဒီကနေ့မနေ့အစောပိုင်းကပဲရှင်းလင်းဖော်ပြချက်ဆိုပြီးတင်ထားပါတယ်။ဒုတိယရဲမှုမိုးရံနိုင်ဟာနေပြည်တော်တိုင်းရဲတပ်ဖွဲ့ကနေအမတ်ရှိလုံကျုံရဲ့ရဲတပ်ဖွဲ့ခွဲကိုလွန်ခဲ့တဲ့6လကတည်းကဂျာရူတိုနဲ့ပြောင်းရွှေ့ခဲ့ပြီးပြောင်းရွှေ့တဲ့တပ်မှနေအိမ်လမ်းကမ်းလိုင်းကမ်းလဲရထားပြီးဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒါကြောင့်နေပြည်တော်တိုင်းရဲတပ်ဖွဲ့လိုင်းကမ်းကိုမိသားစုဝင်တွေစာမေးပွဲဖြစ်ဆိုပြီးချိန်မှာပြန်အပ်ဖို့တာဝန်ရှိသူတွေကကြိုတင်ညွှန်ကြားအသိပေးထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ဒါကြောင့်ခုကိစ္စဟာနေပြည်တော်ရဲတပ်ဖွဲ့ရဲ့အိမ်အောင်တဲ့လိုင်းစီကန်းနဲ့အညီစောင့်တဲ့ကိစ္စသာဖြစ်တယ်လို့ရဲစာနေ Facebook မှာတင်ထားတဲ့ရှင်းလင်းချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီရှင်းလင်းဖော်ပြချက်ဆိုတာမှာနေဆွဲအမှတ်တံဆိပ်တာဝန်ခံထုတ်ပြန်သူစတဲ့အချက်လက်တွေတော့မပါပါဘူး။ရိုက်တာသတင်းတော်နှစ်ဦးကိုအထက်အမင်းရထောင်ချောက်စင်ဖမ်းဆီးခဲ့တာဖြစ်တယ်လို့တောက်ကြံနေတရက်ခွင်မှာဒူရဲမှုမိုးရံနိုင်ငံထွက်ဆိုခဲ့ပြီးတဲ့နောက်စနေနေ့မှာပဲသူ့မိသားစုကိုဝန်ထမ်းအင်အားကနေဖယ်ရှားခိုင်းတာပါ။